မွန်ပြည်နယ်ချောင်းဆုံမြို့နယ်ရွေးကောက်ပွဲအောင်နိုင်ရေးအတွက်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုလုံးမှုဆောင်ဦးညံဝင်းဒေါ်နန်းခင်ထွေးမြင့်နဲ့ပြည်နယ်ပါတီဥက္ကဋ္ဌဒေါက်တာခင်ဆောင်တို့ဟောပြောစည်းရုံးခဲ့တာဖြစ်ပါတယ်။လက်လက်နေတဲ့ချောင်းဆုံမြို့နယ်ပြည်သူ့လွတ်တော်နေရာမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်ကိုယ်စားလှယ်လောင်းဦးဝေးဝင်းဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးကိုယ်စားလှယ်လောင်းရွေးချယ်မှုအပေါ်မကျေနပ်တာတွေရှိခဲ့တဲ့အတွက်ဆန္ဒပြတဲ့အထိဖြစ်ခဲ့ပါတယ်။ချောင်းဆုံမြို့နယ်ပြည်သူ့လွတ်တော်နေရာအတွက်ကိုယ်စားလှယ်လောင်းရွေးချယ်တာဟာဗဟိုအလုံးမှုဆောင်ကရွေးချယ်တာဖြစ်ပြီးကိုယ်စားလှယ်လောင်းဦးဝေးဝင်းနဲ့ပတ်သက်တာတွေကိုတာဝန်ယူကြောင်းဦးညံဝင်းကပြောပါတယ်
။ဆိုအေးဝင်းနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့သဘောမတူတာတွေရှိနေတာပေါ့။ရှိလည်းရှိတယ်ပါ။အဲကျွန်တော်တို့စီးရီးစီရရွေးပါ။တာဝန်ခံတဲ့စီးရီးစီရ။မှားရင်လည်းကျွန်တော်ခံ။အဲ့တော့ကျွန်တော်ပြောချင်တာကတယောက်လာတဲ့ကျွန်တော်တို့ရမီရပါတွေရောကျွန်တော်တို့ဖွဲ့ဝင်တွေရောချောင်းဆုံမဲဆန္ဒနဲ့တစ်ခုလုံးကျွန်တော်တို့ကိုအေးဝင်းကိုအပ်ပါခိုင်းပါကိုအေးရဲ့အလုပ်ကသူကပြည်သူ့လွတ်တော်ပြည်သူ့လွတ်တော်ရဲ့အလုပ်ကပြည်သူရဲ့ကိုယ်စားလွတ်တော်မှာတင်ပြပါဒီလုပ်ကြည့်လို့အဲ့တော့ပြည်သူတွေကိုမဲဆန္ဒရှင်ပြည်သူတွေကိုကျွန်တော်ဒီကနေပြောချင်တာကိုအေးဝင်းကိုခိုင်းပါအာမနာနဲ့
ချောင်းဆုံမြို့နယ်ရွေးကောက်ပွဲအောင်နိုင်ရေးအတွက်ပါတီရဲ့ဗဟိုအလုံးမှုဆောင်လည်းဖြစ်ကရင်ပြည်နယ်ဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါ်နန်းခင်ထွေးမြင့်နဲ့မွန်ပြည်နယ်ပါတီဥက္ကဋ္ဌဒေါက်တာခင်ဆောင်တို့ကတာဝန်ယူထားတာဖြစ်ပြီးတင်းနယ်တိုင်းဒေသကြီးကပါတီဝင်တွေကလည်းအောင်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့သိရပါဗျ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖော်ယုံကြည်မှုရှိရှိနဲ့ပါတီရဲ့ကိုယ်စားလှယ်လောင်းကိုမဲပေးကြဖို့ဒေါ်နန်းခင်ထွေးမြင့်ကပြောခဲ့ပါဗျ။ကျေးရွ
ာလူတွေကကျမတို့ NLD ရဲ့တိုက်စစ်မှုတွေတကယ်ပဲအရေးကြီးဆုံးပါဘလောက်ပဲအပေါ်ကနေပြီးတော့အစဉ်ပြေနေတယ်ပြေနေတယ်ပြောပါစေကျမတို့တကယ်လုပ်နေတဲ့အခြေခံကြဆိုကျမတို့ရက်ကြီးအဖွဲ့ကမလှုပ်ရှားရင်အပေါ်ကဘလောက်ပဲကျမတို့လာပြီးအော်နေအော်နေအစဉ်မပြေပါဘူးနော်အဲ့တော့ကျမတို့ကအဓိကဖိုက်စစ်မှုတွေဖြစ်တဲ့ကျေးရွာကြီးကျေးရွာကြီးကျမတို့ပုံလုံးကအတ်ထားပါတယ်ဦးအေးဝင်းကတကယ်ပဲစွမ်းဆောင်ရည်ရှိတယ်လို့ကျမတို့သတ်မှတ်ထားလို့ပါနော်အဲ့တော့ကျမတို့ဆုံးဖြတ်ချက်ကိုလည်းယုံကြည်ကြီးအားပေးပါဒီလိုအဖြစ် NLD ပေါ်မှာလည်းယုံကြည်ပါကျမတို့ခေါင်းဆောင်ပေါ်မှာလည်းယုံကြည်မှုရှိပါ
ဒါပြင်ချောင်းဆောင်တရားဖွင့်ပွဲကိုပါတီဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ဖို့ရှိရဲလို့သတင်းတွေထွက်ပေါ်နေတဲ့အတွက်ပါတီဥက္ကဋ္ဌကိုလက်ဆောင်အဖြစ်ပေးနိုင်အောင်ရွေးကောက်ပွဲအောင်နိုင်ရေးကြိုးပမ်းပေးကြဖို့ကိုလည်းဒေါ်နန်းခင်ထွေးမြင့်ကတိုက်တွန်းခဲ့ပါတယ်။မြို့နယ်ကော်မတီဝင်တွေရက်ကြီးတွေနဲ့ပူးပေါင်းပြီးနေအိမ်ကိုမဲဆွယ်စည်းရုံးတဲ့နည်းနဲ့အောင်နိုင်ရေးဆောင်ရွက်နေကြောင်းကိုယ်စားလှယ်လောင်းဦးဝေးဝင်းကပြောပါဗျ။
တို့ယုံယုံကြည်ကြည်နဲ့မဲပေးပါလို့မဲဆန္ဒရှင်တွေတောင်းဆိုပါတယ်။ဒါကြောင့်မို့တော်တို့တေးကြပေါ့မျိုးသားဒီမိုကရေစီဘွားကြောင့်ချောင်းဆောင်ကတကယ်တမ်းအောင်တယ်နဲ့မအောင်တယ်ဘူးဆိုတာကိုစူးစားခြင်းကျွန်တော်တို့တငယ်ချင်းတော်တော်လုံးအပေါင်းသင်းမိတ်ဖက်ရဲဘော်အားလုံးကနေပြီးတော့တညီတကြော့တဲ့အောင်ပွဲဆင်တာပါလို့ပြောကြခြင်းနဲ့ဒီကုန်ချုပ်ပါ
လာမယ့်အပိလာတရက်နေ့မှာကျင်းပမယ့်ဂျားပြည့်ရွေးကောက်ပွဲမှာလက်လက်မဲဆန္ဒနဲ့19နေရာရှိပြီးမွန်ပြည်နယ်မှာဆိုရင်ချောင်းဆောင်မြို့နယ်ပြည်သူ့လွတ်တော်တနေရာရဲရှိပါတယ်။အဲ့ဒီမဲဆန္ဒနဲ့အတွက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီမွန်မျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ကကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ကနဦးကောက်ရရှိထားတဲ့မဲပေးခွင့်ရှိသူစီးရင်တွေအရာချောင်းဆောင်မြို့နယ်မှာမဲပေးခွင့်ရှိသူ3,200ကျော်ရှိပြီးတော့မဲယုံ62ယုံထရှိမှာဖြစ်ပါတယ်ရှင်။